serious နိုင်ငံမှာလေကြောင်းတိုက်ခိုက်ရေးလုပ်တဲ့အခါမှာလိုက်နာဖို့အတွက်လိုအပ်တဲ့စီးပင်းစည်းကမ်းတွေနဲ့ပတ်သက်ပြီး American နဲ့ Russia ကာကွယ်ရေးအရာရှိတွေကြားတက်ပြတ်အချိန်မြောက်ဆွေးနွေးမှုတွေပြီးဆုံးသွားပြီဖြစ်ပါတယ်။ဒီဆွေးနွေးပွဲတွေကနေနှစ်ဖက်မရည်ရွယ်ပဲထိတိုက်တွေ့တာမျိုးတွေကိုရှောင်ရှားနိုင်ဖို့နဲ့လုံခြုံစိတ်ချရေးအတွက်ချမှတ်တဲ့အခြေခံစီးပင်းစည်းကမ်းတွေနဲ့ပတ်သက်ပြီးနားလည်မှုစားကြံစွာကိုအပြီးသက်ရေးဆွဲနိုင်ခဲ့ပါတယ်။ဗိုလ်တစ်ခုနဲ့ဗီဒီယိုကနေတဆင့်ပြုလုပ်တဲ့ဆွေးနွေးပွဲကနေတိုးတက်မှုတွေရခဲ့တယ်လို့American ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်ဒီဆွေးနွေးပွဲဟာအနေအချင်းဆိုင်ရာအသေးစိတ်လှုပ်ဆောင်မှုတွေအကောင့်ထယ်ဖို့ရဲ့အတွက်ပဲဥတီပြီးဆွေးနွေးခဲ့တယ်လို့ဆိုပါတယ်ရုရှားကာကွယ်ရေးဝန်ကြီးဌာနကတော့နောင်ချမှတ်မဲ့စာချုပ်တွေအရေးပါတဲ့လိုအပ်ချက်တွေနဲ့ပတ်သက်ပြီးအနေအထားတွေအတွက်ပူးပေါင်းဆောင်ရွက်မှုတွေလုပ်နိုင်ခဲ့တယ်လို့ဆိုပါတယ်ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂျီလက်ဖရော့ဖ်ကတော့ဆီးရီးယားမှာပူးပေါင်းဆောင်ရွက်ရေးအတွက်ကြေကျက်နဲ့ဆွေးနွေးပွဲတွေကျင်းပဖို့အတွက်အဆင့်မြင့်အရာရှိတွေလှုပ်ပြီးဆွေးနွေးတာမျိုး American ဘက်ကမလုပ်ဘူးလို့ဗိုလ်တော်ဘူးနေမှာပြောပါတယ်အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရဂျွန်ကာဘီကတော့အခုလိုဆွေးနွေးဖို့ဘယ်လိုအကြောင်းအရာနဲ့ပတ်သက်ပြီးဆွေးနွေးမယ်ဆိုတာကိုအတိအကျဆိုပြတာမျိုးသူ့အနေနဲ့မရခဲ့ကြောင်းနဲ့အမေရိကန်တွေကရုရှားအာဏာပိုင်တွေနဲ့ဆွေးနွေးချင်တဲ့အကြောင်းအမြဲပဲပြသခဲ့တယ်လို့ပြောပါတယ်။ကုလသမဂ္ဂစီးရီးယားဆိုင်ရာတန်တမန်ကတော့စီးရီးယားပြည်ထောင်စုကိုချေတက်တဲ့နိုင်ငံရေးဖြေရှာမှုတွေရောက်ဥတီလှုပ်ဆောင်မှုအမေရိကန်ရောရုရှားကိုပါတိကျတိုက်တွန်းမှုတွေနဲ့ဖိအားပေးကြိုးပမ်းနေပါတယ်။